ကမ္ဘာမှာနှီးပညာပိုင်းမှာမြို့သမီးတွေထိတ်ဆုံးနေရကိုရောက်လာနေကြတာတွေ့မြင်နေရတယ်လို့ကျမတို့မြန်မာနိုင်ငံမှာလည်းနှီးပညာမှာမြို့သားတွေနဲ့ရင်မောင်တန်းပြီးစုတွေရယူနိုင်ခဲ့တဲ့နိုင်ငံကကပါတိမက်ပြုလာရတဲ့မြို့သမီးနှီးပညာရှင်တွေပေါ်ထွက်လာနေပါပြီ။အဲ့ဒီထဲမှာနိုင်ငံကရင်းနှီးမြှုပ်နှံသူတွေနဲ့လုပ်ငန်းရှင်တွေစိတ်ဝင်စားလာတဲ့အထိဆွမ်းဆောင်နိုင်ခဲ့တဲ့ချိတ်ဆက်ကွန်ရက်ကိုတည်ထောင်သူမဟန်နီမြဝင်းလည်းပါဝင်ပါတယ်။
အော်ခင်ဗျတို့ဒီဟာကတော့ချိတ်ဆက်ဆိုပြီးတော့ခေါ်ရပါတော့ချိတ်ဆက် freelancing platform ပါအဲ့မှာကြောင့်ခင်ဗျတို့အဓိကကဒီ part time မာတွေနဲ့ပေါ့နော်အချိန်ပိုင်းလုပ်လို့ချင်တဲ့လူတွေနဲ့ဒီဘက်က client တွေနဲ့ပေါ့နော်စီးပွားရေးပညာရှင်တွေနဲ့ကိုချိတ်ဆက်ပြီး website တခုပေါ့နော်နှီးပညာတုံထားတဲ့ website တခုပါဟုတ်ကဲ့
ချိတ်ဆက်ကွန်ရက်ကိုမဟန်နီမြဝင်းဘလို့တည်ထောင်ပြခဲ့တာပါလဲ
နေရလေအရင်ဆုံးခရရတာ engineer ပေါ့နော်ဆိုတော့ဒီ telecom engineer ဖြစ်တယ်ခဏီဒါဟုတ်တူတူကပေါ့နော်တီထောင်တာကြောင့်လေခဏီညမလေးရကြောင့်လေ developer ဆိုတော့နှစ်ယောက်လုံးက new ပညာ background ကလာတာဆိုတော့ဒီဘစီပွားရေးနေပဲလို့ဒီစာရင်းဝင်တဲ့ခါကြတော့အခက်ခဲရအများကြီးရှိရပါတော့ဒီ finance ဘိုင်းနေဒီလူတွေကိုဘယ်လိုမျိုးအုပ်ချုပ်ရမလဲပေါ့နော်ဒီလိုမျိုး team management အပိုင်းနေပြီးတော့ marketing နေဘယ်လိုလုပ်ရမလဲဒါကြီးကိုခဏဒါကိုဖြည့်ရှင်းခြင်းနေဆိုပြီးတော့ပဲစခဲ့ရပါတော့အဲ့တော့ဟိုဒီ solution တစ်ခုမဟုတ်ပဲနဲ့ပို့ပြီးတော့ sustainable ဖြစ်တဲ့ business model တစ်ခုဖြစ်သွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတော့အပိုင်းနေပေါ့နော်အဲ့ဘက်အပိုင်းနေရောခက်ခဲရှိပြီးနောက်တစ်ခါကျတော့ဒီ market ကဒါဒီမြန်မာနိုင်ငံမှာဆိုတော့ခြားနိုင်ငံတွေမှာဆိုလို့ရှိရင်တော့ဒါဒီ gig economy ရဲ့တိုးတက်နေပေါ့နော်ဒီမှာဆိုတော့ကျတော့အကောင်လုံးကအကယ်၍ဟိုကလူလိုတယ်ဆိုလို့ရှိရင်ဝန်ထမ်းမဲ့ခံကြအများရဲအဲ့လိုမျိုးအချိန်ပိုင်းဝန်ထမ်းသုံးမှုပါညာဆိုတာကြောင့်နည်းနည်းလေးစိတ်နေတည်ရဲ့ဆိုတော့အိပ်ပါကို introduce လုပ်ပေးရတယ်ပေါ့နော်မိတ်ဆက်ပေးရတဲ့အပိုင်းတွေရောခက်ပါ
ဒီချိတ်ဆက်ကွန်ရက်ကဘာတွေကိုဆောင်ရွက်ပေးနေပါလဲ
website ပေါ်မှာဆိုလို့ရှိရင်တော့ဟို category မျိုးစုံရှိရေပေါ့เนาะအချိန်ပိုင်းဆိုလို့ရှိရင်အဲ့လိုမျိုး designer တို့ developer တို့ဘာသာပြန်တဲ့လူတွေအကုန်လုံးပေါ့เนาะအဲ့လိုမျိုး category ပေါင်းတော်တော်များများကို freelance အနေနဲ့ပေါ့เนาะအချိန်ပိုင်းနေနေလုပ်လို့ရတယ်ပြီးတော့လုပ်ငန်းရှင်နေနေဆိုလို့ရှိရင်ကြောက်လေအဓိကအခုမှစပြီးတော့အလုပ်လုပ်တဲ့လုပ်ငန်းရှင်နေပေါ့เนาะမမလို့ရှိရင်အသေးစားလုပ်ငန်းတွေဆိုလို့ရှိရင်ဝန်ထမ်းခန့်ထားစရာမလိုဘဲနဲ့ပေါ့နော်အချိန်ပိုင်းဝန်ထမ်းတွေတုံးပြီးရောဒါဆိုဆိုရင်ငွေကုန်ကြီးကြလည်းတတ်တာပေါ့နော်အဲ့လိုမျိုးနဲ့သူတို့အလုပ်တွေပြီအောင်လုပ်လို့ရပါတယ်ဟုတ
်မဟန်နီမြဝင်းအနေနဲ့ဤပညာနယ်ပယ်မှာအောင်မြင်မှုအတိုင်းဒါဘလောက်အထိရခဲ့ပါလဲ
ခဏအခုဆိုလို့ရှိရင်3နှစ်ကျော်လောက်ရှိပြီပေါ့နော် run တဲ့အချိန်မှာအခုဒီ freelancer အနေနဲ့ဆိုလို့ရှိရင်3000ကျော်လောက်ရှိပြီလုပ်ငန်းရှင်အနေနဲ့ဆိုလို့ရှိရင်လည်းခဏ9000ကျော်လောက်ပေါ့နော်စာရင်း register လုပ်ထားတယ်ပေါ့ site ပေါ်မှာပေါ့နော်ရှိရဲပြီးတော့ဒီရခဏရခဲ့ရဲ့စုတွေဆိုလို့ရှိရင်လို Rice Bowl ASEAN ပေါ့နော် Rice Bowl Awards မှာ2019မှာရတယ်ပြီးတော့ပထမအဆုံးအနေနဲ့ကျတော့ခဏဒီခဏရဲ့ idea ကိုဒါ Phania Accelerator ကနေပြီးတော့ဒါဟိုစပြီးတော့ incubate လုပ်ပေးဖို့အတွက်ကိုဒါရွေးချယ်ခံရတယ်ပေါ့နော်ပထမအဆုံး cohort ဝင်မှာဆိုတော့ခဏဒေါ်လာတောင်းခွဲရတယ်ပြီးတော့ဒီ6လပေါ့နော်ကျွန်တော်တို့ train ပေးရဲ့နှုတ်မသိရဲ့ဟာဒီအကုန်လုံးတို့က coach တွေနဲ့တင်ပေးရဲ့ပေါ့နော် mentor တွေနဲ့တင်ပေးရဲ့အဲ့တော့အဲ့ထဲဝင်ခွင့်ရတယ်အဲ့ဟာပြီးသွားတဲ့အချိန်မှာတစ်ခါတောင်းရှောက်ကျွန်တော်တို့ fan raise လုပ်တယ်ပေါ့နော် seed funding ရတယ်ပြီးတော့နောက်တစ်နှစ်နေတဲ့အချိန်မှာ pre series ရရတယ်ပေါ့နော်အခုဆိုလို့ရှိရင်တော့3 round ရှိသွားပြီပေါ့နော် fan raise လုပ်ထားတော့ခုနပြောတဲ့စုတွေဆိုရှင် ASEAN Rice Bowl Awards ရှိရဲ့ပြီးတော့ကျွန်တော်တို့ဒီညီမနှစ်ယောက်စလုံးကိုဒီ Forbes ကပေါ့နော် Forbes Magazine ကဒီအသက်30အောက်လူငယ်ထူးချွန်စီးရင်နဲ့မှာတို့ထည့်သွင်းပြီးဖော်ပြခံရမှုရှိရဲ့အဲပြီးဒီ Westerwell Foundation ကပေါ့နော်ဒီလိုမျိုးလူငယ်စုံတီထွေနေကိုသူကဖိတ်ပြီးတော့ conference ကိုဖိတ်တာပေါ့နော် Berlin မှာသွားပြီးတော့တက်ရောက်ခဲ့ရမှုရှိရဲ့ဒီ ASEAN နောက်ဆုံးရခဲ့ award ဆိုလို့ရှိရင်တော့ ASEAN Business Awards ကဒါအမြင့်ဆုံးပေါ့နော် ASEAN level မှာအဲ့မှာဆိုလို့ရှိရင်ကျွန်တော်တို့နှီးပညာတုံးထားတဲ့ဒီလုပ်ငန်းငယ်တစ်ခုဖြစ်နေပေါ့နော်မြန်မာနိုင်ငံက winner ဖြစ်နေတယ်လို့ရခဲ့
နိုင်ငံကနဲ့ထိတွေ့လှုပ်ဆောင်ရတဲ့အခါမဟန်နီမြဝင်းခန်းစားရတာတွေတွေ့ကြုံရတာတွေကရောဘယ်လိုရှိပါလဲစင်ခုံမှုခက်ခဲတွေရောရှိခဲ့ပါလား
အဓိကအဲ့လိုမျိုးကျွန်တော်စုတွေသွားယူတဲ့ပိုင်းကဆိုလို့ရှိရင်ဒါအကုန်လုံးတခြားနိုင်ငံတွေရဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံကပေါ့နော်မျိုးလူငယ်အမျိုးသမီးတွေရလို့ဥဆောင်ပြီးရလို့စတဲ့တွေလုပ်နေအောင်မျိုးတို့တွေ့ရဲ့အချိန်မှာဟိုအားပေးကြရဲပေါ့နော်အဲ့တော့အရန်ဟို support ဖြစ်တယ်ကိုမသိရရဲဆိုလို့ရှိရင်အများကြီးပဲမိလို့ရတယ်အဲ့တော့သူတို့အနေနဲ့ဆိုလို့ရှိရင်ဟာဒါမြန်မာနိုင်ငံကဒီလိုမျိုးတွေဖြစ်နေပြီလားဆိုတဲ့ဟာမျိုးပေါ့နော်အဲ့မျိုးလေးတို့သိရရဲပေါ့နော်တို့ဘက်ကလည်းဒါဒီသတင်းတွေကိုပေးလို့ရတယ်ပေါ့တခြားအနေနဲ့ဆိုလို့ရှိရင်တော့ဒီနိုင်ငံကနဲ့ဆက်ဆံနေကြမှာတချို့လို fan raise လုပ်တဲ့အပိုင်းတွေပေါ့နော်ဒီ investor ရှာတဲ့အပိုင်းတွေဆိုလို့ရှိရင်နည်းနည်းလေးအခက်ခဲရှိတယ်။ဆိုတော့သူတို့အနေနဲ့ကျတော့ကြည့်လိုက်ရင်ဒါမြန်မာ market ကတီးနေသေးရေပေါ့နော်။တခြားနိုင်ငံ ASEAN နိုင်ငံနဲ့ရှင်လိုက်တယ်ဆိုလို့ရှိရင်တီးတယ်။အဲ့ခါကျတော့invest လုပ်ဖို့ဒီနိုင်ငံကိုလာပြီးတော့ explore လုပ်ဖို့ဒီအဲ့ပိုင်းတွေကျတော့နည်းနည်းလေးသူတို့နည်းနည်းရှင်းပြရတာပေါ့နော်ပြောပြရတယ်
။ဒီအောင်မြင်မှုတွေအတွေ့အကြုံတွေကိုအခြေခံပြီးမဟန်နီမြဝင်းအနေနဲ့မြန်မာလူငယ်တွေကိုဘာတွေများတိုက်တွန်းစကားပြောချင်ပါလဲ။
ဟိုနေ့အမေနဲ့အဲ့လိုမျိုးပြောဖြစ်တာတော့ဒီမြန်မာမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်အဓိက share လုပ်ပေးပါပေါ့လို့ဆိုတော့ခင်ဗျားတို့ဆိုလို့ရှိရင်လည်းအဓိကနှုတ်ရှက်တဲ့စိတ်ကရှိရယ်ပေါ့နော်အဲ့တော့ရှက်နေတဲ့ခါကျတော့ကို idea ကခေါင်းထဲမှာပဲရှိရယ်ဆိုလို့ရှိရင်ဒါသူများကိုမထုတ်ပြောသေးဘူးရတာဒါဟို reality ဖြစ်မှာမဟုတ်ဘူးပေါ့နော်ဒါအပြင်မှာတကယ်ထုတ်လို့ပြီးတော့သုံးလို့ရတဲ့ idea တစ်ခုပြဖြစ်မှာမဟုတ်ဘူးပေါ့အဲ့တော့အမြဲတမ်း share ပါမရှက်ပါနဲ့ပေါ့နော်အဲ့တော့ကို idea ကြီးကဘလောက်ကြီးပဲဟိုဖြစ်နေပါစေဘယ်လိုပြောမလဲ stupid idea ကြီးပဲဖြစ်ပလေစီမကောင်းတာကြီးပဲဖြစ်နေပလေစီသူများကိုထုတ်ပြောတဲ့ခါကျတော့မှဒါအောင်သူများကြီးက feedback ပြန်ပေးမယ်ဘယ်လိုမျိုးသူများအုံနောက်တရားဘယ်လိုစဉ်းစားလဲဆိုတာကိုသိရမယ်ပေါ့နော်အားကြောင့်မလို့ညာအငြင်း share လုပ်ပါလို့ပြောချင်ပါတယ
်ကဘာကျော် Fox Magazine ကြီးရဲ့အသက်30အောက်စွန့်ဦးတီထွင်ပညာရှင်လူငယ်များစီးရဲမှာဖော်ပြခံရသူချိတ်ဆက်ကွန်ရဲ့ CEO Matt Hennie မြန်ဝင်းပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်